စကိုင်းတိုင်းအတွင်းမှာတော့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတွေထွက်ပြေးနေကြရပြီးစစ်ကောင်စီတပ်တွေကပိတ်ဆို့တားဆီးထားတာတွေကြောင့်ပါစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တဲ့အခြေအနေဖြစ်နေတယ်လို့စစ်ဘေးရှောင်ကြရတဲ့ဒေသခံတွေကပြောပါတယ်။ခင်ဦးမြို့နယ်မှာအနောက်ချမ်းမှာစစ်ကောင်စီစစ်ကြောင်းဝင်လာလို့ရွာပေါင်း600ထက်မနည်းအင်ဂျင်2600နီးပါးလောက်ကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်တင်ပြထားပါတယ်ရှင်
။စကိုင်းနိုင်ငံမြို့နယ်အတော်များများမှာစစ်တပ်ရဲ့နေမင်းရှင်းလင်းစစ်ဆင်ရေးတွေကြောင့်ဒေသခံကျေးရွာတွေအတော်များများဘေးလွတ်ရာကိုထွက်ပြေးနေရတဲ့အတွက်စိုက်ပျိုးရေးနဲ့စီးပွားရေးကိုကောင်းကောင်းမလုပ်နိုင်ကြတဲ့အခြေအနေတွေဖြစ်နေကြပါတယ်။စစ်ကောင်စီစစ်ကြောင်းတွေပြန်ထွက်သွားချိန်ရွာကိုပြန်ဝင်လာပေမဲ့စိုက်ပျိုးရေးရောစီးပွားရေးပါကောင်းကောင်းမလုပ်နိုင်တာကြောင့်ဒေသခံတွေစားဝတ်နေရေးအခက်အခဲဖြစ်ကြရတယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ19ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်ခင်ဦးမြို့နယ်အနောက်ဖက်ချမ်းကကျွရ6ရောက်လောက်ကဒေသခံတွေဘေးလွတ်ရာတောတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်။လေဧကတ်တချို့ကိုစိုက်ပျိုးလို့မရအောင်စစ်တပ်ဘက်ကပိတ်ထားတယ်လို့လည်းဒေသခံသူကပြောပြပါတယ်။
ဒီကုမြေပြောက်စုလို့ခေါ်တဲ့ဒေတာမှာဆိုလို့ရှိရင်ဈေးက6000လောက်ရှိတာမှာ2000လောက်ပဲလိုရတယ်ရှင်4000လောက်မလိုပါဘူးရှင်ကျမတို့ရှင်တစ်ချက်ကတော့ဒီအခုဒီဟိုမူးရတောက်ဆိုတော့ဒီမြောက်ကနေပြီးတော့ကာဘူးဆယ်တောက်မူးရတောက်ကအဲနောက်မြောင်နားမှာဆိုရင်ခင်းဦးမြင့်ရဲ့အနာဖက်ချမ်းကတမန်ကျော်ကျော်တမန်ခွဲလောက်ဝေးတဲ့ရွာမှာပြင်အောင်ဆိုရဲရွာကသူကမူးဝေးမှာအဲမှာတက်ကဆဲထားတဲ့ခါကျတော့သူကမူးမီတို့အကုန်လုံးအိုက်တက်ကဟာတွေကသူတို့ရဲ့ဒီကရာမှာတက်ဆက်ထားတဲ့တန်တရာသူကချိန်ဆက်လုပ်တဲ့ခါကြတော့သူကဒယ်ရီမှာရေးပြီးဆိုရင်သူတို့ရဲ့သွားနန်းနာလန်းတွေမချောက်မှာတွေ့တာမှုမူးတွေကိုအကုန်လုံးရေးလာလို့ရှိရင်ဆာရေးမလာမဲ့ထုတ်ပါတယ်သူတို့ရဲ့နားဖက်မှာဒီအိုက်တမားတဲ့ကရာတက်ဆက်ထားတဲ့တန်နဲ့လိုအပ်မဲ့ဒေတာတွေနေရာတွေကြတော့သူကလုံးပါဆိုင်မရဘူးရှင
်စစ်တပ်တက်ဆွဲထားတဲ့နေရာနဲ့ရောက်သွားရင်ချိန်ကြောက်ပြစ်ခတ်ခံရတာဖန်စီခံရတာတွေရှိရကြောင်းလဲဒေတာကန်တချို့ကြောက်လန့်ပြီးစိုက်ပျိုးရေးကိုကောင်းကောင်းမလုပ်နိုင်တာလို့ပြောပါရယ်
။ကျမတို့ကျွဲတောင်သားတွေကစာကျွဲလူမျိုးရွာနာဖက်မှာသူတို့နဲ့နီးရမရောက်ခင်သူတို့တောင်းတယ်နေလဲကျမတို့ကဘာမှလုပ်ပိုင်စားဖို့မရှိတော့ပါဘူးရှင်။မပြတ်စင်မပြတ်နဲ့လည်းလည်းကြည့်ရထူညာလာခင်
။စက်တင်ဘာလ19ရက်နေ့မနေ့3နာရီလောက်ကရေဦးမြို့နယ်ဘက်ကနေခင်ဦးမြို့နယ်အနောက်ဖက်ချမ်းကိုစစ်တပ်အင်အား200ဝန်းကျင်လောက်နဲ့ဝင်လာတာလို့ဒေသခံတွေကပြောပါရယ်။တာကရကျေးရွာနဲ့ဂွေးကုန်းရွာကြားမှာတက်ဆွဲထားပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့တာကရကျေးရွာနဲ့ဘိုးကုန်းကျေးရွာတွေမှာနေအိမ်တချို့မီးရှို့ခံနေရတယ်လို့လည်းပြောပါရတယ်။တာကရကျေးရွာဟာဇူလိုင်လတုန်းကလည်းတစ်ခါမီးရှို့ခံခဲ့ရပြီးအင်ဂျီ60လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။စစ်စင်ရေးတွေမှာအရက်သားတွေရဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးရတွေမဟုတ်ဘူးဆိုပြီးစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါရတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စကိုင်းတိုင်းအတွင်းနေမြေရှင်းလင်းရေးတွေတိုးလုံနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးရှောင်တွေထွက်ပြေးနေရတဲ့တရင်တွေနဲ့ကြေးရွာတွေမီးရှို့ခံရတဲ့တရင်တွေအရက်သားတွေထိခိုက်ဒဏ်ရာရတဲ့တရင်တွေလည်းနေစဉ်လိုလိုထွက်ပေါ်နေပါတယ်ခင်ဗျာ။